ခန္ဓာအာယရဏတက်သစ္စာလေးခုနော်ခန္ဓာ၅ပါးရဲ့ဖြည့်ရှင်ပြည့်ခြင်းသဘောအာယရဏ၁၂ပါးရဲ့ဖြည့်ရှင်ပြည့်ခြင်းသဘောတက်၁၈ပါးရဲ့ဖြည့်ရှင်ပြည့်ခြင်းသဘောဒါတွေကိုတက်ကမ္မထာအနေနဲ့ပဲရှုရှုအာယရဏကမ္မထာအနေနဲ့ရှုခန္ဓာကမ္မထာအနေနဲ့ပဲရှုရှုဗုဒ္ဓလက်ထက်အရှင်ကာလတုန်းကတချို့ပုဂ္ဂိုလ်တွေကခန္ဓာကမ္မထာနဲ့အွန်လိုင်းမှာသစ္စာတရားသိကြတချို့ပုဂ္ဂိုလ်တွေကြားတဲ့အခါအာယရဏကမ္မထာပေးမှရှုဖို့မှတ်ဖို့ပေးမှသစ္စာတရားသိကြတချို့ပုဂ္ဂိုလ်ကတက်ကမ္မထာပေးမှပုဂ္ဂိုလ်ကြီးအိဇာတရားအာလီယောစွာခန္ဓာကမ္မထာအာယရဏကမ္မထာတက်ကမ္မထာအတိတိပေးပြီးတော့လောက်ကြတယ်မျက်မှောက်ကကြားတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးဖခင်ကတော့ပရဝါရီရဲ့အိဇာတရားတာသိကြတယ်ဥဇဏမျက်မှောက်ကကြားတော့ဖခင်လိုမှပါတယ်မသိနိုင်ဘူးနော်အနာနဲ့စေတေဖို့ဟာတော့တိုက်မလွယ်ဘူးနော်အဲ့တော့အိဇာတရားတဲ့မသိတဲ့အခါမှာဖြစ်နေတဲ့တရားတွေကိုပဲအတိုင်းအတာတစ်ခုနဲ့ပေးကြတာဒါပေမဲ့ကိုကိုယ်တိုင်အဘိဓမ္မာဉာဏ်မြင့်ရှိတော့ပိုကောင်းတာပေါ့ကမ္မထာမဲ့သင်တဲ့အခါမှာတွေ့ပါလိမ့်မယ်လောကမှာလူသားတွေဘယ်လောက်ပဲကြေပေါင်းများစွာရှိတော်လဲပဲစရိုက်အဖြစ်ကြည့်လိုက်တဲ့အခါမှာလောဘစရိုက်အားကောင်းတဲ့ပုဂ္ဂိုလ်တစုဒေါသစရိုက်အားကောင်းတဲ့ပုဂ္ဂိုလ်တစုနော်အဲ့ဒီရာဂစရိုက်ဒေါသစရိုက်ဗုဒ္ဓစရိုက်ဝိတ္တစရိုက်စသည်ဖြင့်စရိုက်၆မျိုးမှာသူဟာနဲ့သူအားကောင်းတဲ့ပုဂ္ဂိုလ်တွေကိုကဘယ်ပါစရိုက်အားကောင်းတဲ့ပုဂ္ဂိုလ်လဲဆိုတော့သူများကသာမသိနိုင်တာရှိတယ်ကိုကိုကိုတော့အသိဆုံးပဲဟုတ်လားရာဂစရိုက်အားကြီးတဲ့ပုဂ္ဂိုလ်ဖြစ်ရင်ငါဘာကမ္မထိုင်းနဲ့တမာတိဘာဝနာတည်ထောင်ရမယ်ဒေါသစရိုက်အားကြီးတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ငါဘယ်လိုကမ္မထိုင်းနဲ့တမာတိဘာဝနာတည်ထောင်ရမယ်ဝိတ္တစရိုက်အားကြီးရင်ဘယ်ကမ္မထိုင်းဗုဒ္ဓစရိုက်အားကြီးရင်ဘယ်ကမ္မထိုင်းစသည်ဖြင့်စရိုက်၆ပါးထဲကကိုကိုကိုတရားပွဲဖို့အရေးကြီးတယ်အဲ့ဒါတရားပွဲလို့ရှိရင်ပရိယတ်ဒီမြေပုံထဲမှာရှာကြည့်လိုက်ငါဘယ်ကမ္မထိုင်းကဘွားမြအာထုတ်တယ်လေအဲ့ဒီတော့ပရိယတ်ဒီမြေပုံလေးတစ်ချက်ပိုင်ပိုင်နိုင်နိုင်ကိုယ်မှာရှိနေဖို့တော့အရေးကြီးတယ်နော်အထက်စံတရားမဲ့တရားပုံတရားကိုဘွားမြကြီးကိုအာထုတ်တယ်ကမ္မနာနာစရိယဆရာကောင်းတွေနဲ့တွေ့ရင်တော့ဘာမှကိစ္စမရှိဘူးတခါတည်းကမ္မနာနာစရိယဆရာတို့ကလည်းကိုယ်အနိနာမှာအရေးရှင်ပြည့်တဲ့ပုဂ္ဂိုလ်ရှိရှိမှရှိမယ်မရှိတဲ့အခါမှာကိုယ်မှာပရိယတ်မြေပုံရှိနေတော့ဘာဖြစ်တော့မှာလဲအသာလေးကြည့်လိုက်ရုံနဲ့လမ်းမွာလားမမွာဘူးလားဆိုတာဟုတ်လားမြေပုံမရှိရင်တော့ပြပနာတယ်မယ်ဟုတ်လားအဲ့တော့အဓိကခန္ဓာ၅ပါးနဲ့ပတ်သက်တွေ့ခဲ့ပြီအကျဉ်းဖြင့်သိထားရမှာကစိတ်စေတသိက်ယုံနိဗ္ဗာန်ဆိုတဲ့တရားတွေချင်းမှာစိတ်89ပါးလုံးသည်ဝိညာဉ်နဲ့ခန္ဓာစေတသိက်52ပါးမှာဝေဒနာဝင်တဲ့ခန္ဓာတဏှာကတဏှာခန္ဓာဝေဒနာတဏှာမှာကျွံ့တဲ့ကြံတဲ့စေတသိက်90ကသင်္ခါရခန္ဓာယုံ28ပါးလုံးသည်ဝိညာဉ်နဲ့ခန္ဓာနိဗ္ဗာန်ကတော့ခန္ဓာမပွေရတဲ့မပွေရတဲ့တရားခန္ဓာဥသာရည်တယ်မလို့ဒီလောက်တော့သိနေရမယ်နော်တကယ်ခန္ဓာညာရောက်ဝင်ဝင်မျိုးနဲ့ပွင့်မြတ်ကျိုးအားထုတ်တဲ့ခါလေးပဲဒီတရားတွေပဲပြန်ပြီးတော့အကုန်လုံးရှာဖွေရမှာအာယရဏစိတ္တပအနေနဲ့ကြည့်တဲ့ခါမှာလေယုံ28ပါးထဲမှာအာယရဏမျိုးစာစိတ္တပပါလာတယ်ဟုတ်လားအစိုင်းတန်းပြောရမယ်ဆိုစိတ်မှန်သမျှသည်မနာယရဏစိတ်89ပါးမှန်သမျှပါတော့မနာယရဏစေတသိက်52ပါးမှန်သမျှသည်ဓမ္မယရဏထိမှာပြောတယ်။ရုပ်ထိမှာလည်းကြွေပြသွားတာ။နိဗ္ဗာန်စလားလဲဓမ္မယရဏပဲ။ရုပ်28ပါးထိမှာသာသက္ကုပ္ပတာကသက္ကနာသောတာပတာသောတာနာကာနာပတာကာနာနာဇင်ဝတာဇင်ဝနာကာယပတာကာယနာရူပယင်ကရူပယနာတိုက်တိုင်းဝတိုက်တာနာကာနာယင်ကကာနာနာရတိုင်းဝရတိုင်းနာပထဝီတေဇုံဝါယုတ်ဆိုတဲ့စေတသိက်သုံးမပေါင်းထားတဲ့ဖောတာပယင်ကဖောတာပယရဏကြံရုပ်16ပါးကဓမ္မယရဏဒါပြီးသွားရဲ့။ဒါပရမတ္တကြီးကခုံသွားတယ်။သတ်ဆိုင်ရှိပါအနေနဲ့ဆိုရင်လည်းပဲဘာထူးသွားတာလဲအာယရဏကဓာတ်ပြက်ကိုပြောင်းလို့ရှိရဲ့မနာယရဏမေဝသတ္တဝိညာဏဓာတုဝေဒနာပစ္စတိမနာယရဏဆိုတဲ့စိတ်89ပါးဒီပဲနေဓာတ်ပွေတဲ့အခါမှာဘယ်နှပါတိုးပွားလာလဲခဏပါဖြစ်လာသည်တော့ကြောင့်ဓာတ်ဘယ်နှပါဖြစ်ရတော့စိတ်89ပါးမနာယရဏစိတ်89ပါးကိုအာယရဏအမိနဲ့သုံးရတာမနာယရဏတစ်မျိုးရဓာတ်ပွေလို့ရှိရင်စက္ကုညာတွေကစက္ကဉ္ဇနာတသောတာဝိညာဏနှစ်ပါးကသောတာဝိညာဏကာနာဝိညာဏနှစ်ပါးကာနာဝိညာဏတဇီဝဉ္ဇနာနှစ်ပါးကဇီဝဉ္ဇနာကာယဝိညာဏနှစ်ပါးကကာယဝိညာဏတပင်စရနာဝိဇ္ဇာသမရဆံတွေကဘာဒါနော်မနောဒါကြံတဲ့ဟာတွေကမနောဝိညာဏတဒီလောက်ဆိုရင်ဒါသိပြီနော်အဲ့တော့အာယရဏထိမှာကြံတဲ့ယုတ်တရားတွေထိကတော့အကောင်လုံးသူဟာနဲ့သူစက္ကယနာဒီပြန်စက္ကုတသောတာနာဒီပြန်သောတာတစသည်ပြန်အကောင်လုံးအပြောင်းလဲသွားတာပဲရှိတယ်ကဲဒီတော့ခန္ဓာအာယရဏဓာတ်စသဘောမျိုးနဲ့ပရမတ္ထတရားတွေတေရောက်တတ်ပြီနော်ကဲရှေ့ဆက်ပြီးတော့သစ္စာလေးပါနော်ဒီမှာအကျံဖြင့်ပဲအရင်ကြည့်ရအောင်ကဲအားလုံးကြီးဆိုကြစမ်းပါသစ္စာလေးပါ Tessa, Mangangian the Botia Tessa, Eddie Tessago, Aria, so that Megaran Leia, Palatan Poco, Leia Rotali, and two twin thingy at the Dwacha, Tugo, Aria Tessa, Lotillo Corre. Benabashino, Leva, Dogada Mudia, Niroda Mega, Paliga, Dogan, Tibu Magan, Water, the Nath Mudia. Niroda nama nibana mega logo ramado adai bi shin ni de parisabi ga da ne bi de myama lo so myai ye ni ya ma sa chang de se de bon ma kan kama rupa arupa sa de bon thon ma ne phi to wadan logi sai 80 ta ba lobha jin do sai tai 50 ta ba yauk 28 ba lo so de wadaya ti dukkhan dukkha tissa ba pali ga di dai la tana Loba so de Pramita deadi, the Mudia Tessava. Niroda nama nebana, nebana, Manti Nakna Shito, Neban so de Tabodia Gado, Niroda nama, Niroda Tessava. Logo draw Logi stated here, a long, long Tano Momiato, Mego, Messai deva, my shiny de, Mamma deity, Mamma thinka basaito, Tiashibago, Mego, Mega Tessava. Padiga, Dokan deming on what done? Another Mudiawe, Niroda Nama Nebana, Megalogo Ramado, Paliga, Eminashene, Yamasana Puyana, Janine, no? Ero, then you go up and deal with my life. Say she's in a Cuba Chima. Login a logo Raquilla, Logis, she's a Davadi, Docatisari, Diamala, Pajanido, Logo as a ship by Jane. Say the thing us in the Batima, Loba, no, Jang, say the thing us in the Bagale, Docatisari. Lobaga, the Mudia desa. Can say promise de promacondoya. Pima Ovega, Yognasashi Balondi, paid him a bar, Doka desa him a bar. Lobaga, the Mudia desa. Nebanga, Niroda desa. Gianera, Budu Gianera, Logo Ratiane, Padde Bido. Messa leva machine, said that, and Messa machine, Megan Shepa. Megan Shepa's not Mamma, Reddy, Mamma, then Abba, Mamma, Sada, Mora, the Mazi, Wasati Shepa. Said that, Mina Buya. Pienya, Mama Reddy is not your own body, Pienya. Hala, Mama Venga was not your own, we dead. Mama was up, Mama was a say that she did. No? Mama, Kamada, Mama Kamada say that Mama Ziva, Mama Ziva say, Mama Waima, Waima's Rabade, Uriya, Mama the Disorani, that is a lady, Mama the Marisra, Egagra, Egagra, no? Ero, Eddie Shapeau, say that they Saglone, Kotibi, Saglone, you are Megan Shapeau. Jinya, Wite, Mama Wasa, Mama Gamara, Mama Ziwa, Wiriya, Tati, Egagara. Say that in a mural. Shame you. Megan Shapeau, say that in me, David, Yojazama. Jinya, Wite, Mama Wasa, Mama Gamada, Mama Ziwa, Wiriya, Tati, Egagara. In the bottom. Shapa, Dave Shita, say that in me, you're right. Most American shape also, and say that they never have a same lutation to my solo. No? Adam Gaula. Gaune, hola. Logo Ras, a shape at him, say that they don't send a chop washing. Any other man say they say don't buy ye. Divaga Abamania Geno Tobana say that they Nasena, not Bomba. Tobana say they're saying about him, Abamania, so that Gruna Buddy that no lame, Benabajan. နှစ်ဆယ်သုံးပါအဲ့တော့ဟောအညာသမဆေတဲ့ဆယ်သုံးပါနဲ့ကရုဏာမုဒိတာဆိုတဲ့အပ္ပမညာနှုတ်သောမနာဆေတဲ့နှစ်ဆယ်သုံးပါပေါင်းရအလုံးဘယ်လောက်ရှိနေလဲဆေတသက်36နဲ့6ပါရှိနေဟုတ်လားအဲ့ဒီဆေတသက်36ပါအဲ့ဒီဆေတသက်36ချောက်ပါအဲ့ဒီဆေတသက်ရှင်းလုံးဒီသားလေပါသိစားတော့မေဃသိစားအဲ့ဒီထဲမှာလည်းပဲ မက်ဆိုင်၄ပါးမှာရှင်တဲ့ဒီစေတသိက်ရှေ့ဘလုံးကိုပြောတာမဟုတ်ဘူးအဲမက်ဆိုင်၄ပါးမှာရှင်နေတဲ့ပညာဝိတ္တစသည်ကသာမေဃသစ္စာတယ်ဟောစိတ်မှာရှိနေတဲ့ပညာဝိတ္တစသည်ကသစ္စာမထိုက်ဘူးသူကသစ္စာမှာလွတ်တယ်အဲ့ဒါအဲ့ဒီတရားလို့ခေါ်တယ်အဲ့ဒါကြောင့်ဆိုတဲ့အခါမှာမက်ဆိုင်၄ပါးမှာရှိနေတဲ့မာမာဒိဋ္ဌိစသောတရားရှင်မျိုး Say that in a view, Pinya with the Mamma Santa Mara Mazio, Ria three, Gagrasso, the Tia Shemu, Tishemu, Mane, Balahora, Mega de Sara Hora. Hola, စေတိုက်မိနဲ့တမျိုးဟောတယ်ဟောမကြဘုရားကပရိယနဲ့အများကြီးဟောတော်တာရှိတယ်ကြားဘူးကြမှာသီလတိုက်ခါသမာဓိတိုက်ခါပညာတိုက်ခါတိုက်ခါအနေနဲ့သုံးရင်မဂ္ဂင်၈ပါးကိုသီလသမာဓိပညာဒါပဲရှိတယ်မဂ္ဂင်အုပ်စုနဲ့ခွင်လဲသီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်ဟုတ်လားသီလမဂ္ဂင်ဆိုတာကမာမဝါစာမာမကမ္မတာပမအာဇီဝဆိုတဲ့ဝရတိစေတိုက်ကိုဘာလို့ခေါ်တော့သီလမဂ္ဂင်လို့ခေါ်တာဟုတ်လားသီလမေကံသမာဓိမေကံဆိုတာကမာမဝါယမယသမာသတိယသမာသမာဓိယနောက်ဆုံးမေကံဝိရိယယတတိယသမာဓိဒီသုံးခုပေါင်းမှာအဲ့ဒီထဲမှာပါလဲသမာဓိမေကံလို့ခေါ်သမာဓိမေကံမင်းပါတော့သုံးပါရှေ့မှာသမာဒိဋ္ဌိဆိုတဲ့ဝိတ္တအဲသမာဒိဋ္ဌိဆိုတဲ့ပညာသမာသင်္ကပ္ပဆိုတဲ့ဝိတ္တအဲ့ဒီပညာနဲ့ဝိတ္တနှစ်ပါးပါတယ်သမာဒိဋ္ဌိနဲ့သမာသင်္ကပ္ပကဘာလို့ခေါ်တော့ပညာမေကံပိုက်ခါနဲ့ခွင့်ရတယ်ပဲသမာဒိဋ္ဌိနဲ့သမာသင်္ကပ္ပဆိုတဲ့မေကံနှစ်ပါးသည်ဧတမသောပညာတိုက်ခါထဲမှာသွားပညာမဲ့ခဲထဲမှာသွားပါမဝါစာပါမကမ္မရာပါမဇီဝဆိုတဲ့အလေက၃ပါးကသီလမဲ့ခဲသီလတိုက်ခါထဲမှာခြေလိုက်နောက်ကပါမဝါယမပါမပရိပါမပမာရိဆိုတဲ့ဝိရိယပတိဧကဂရာကိုပမာရိမဲ့ခဲပမာရိတိုက်ခါထဲတယ်မဲ့ခဲရှိဘက်ကိုပဲတိုက်ခါ၃ပါးအမြဲသုံးလို့မရဘူးလားသီလတိုက်ခါပမာရိတိုက်ခါပညာတိုက်ခါဒီကောင်တိုက်ခါရှိလိုက်တာဟုတ်တယ်တိုက်ခါဘာပြောတာလဲမဲ့ခဲရှိဘက်နဲ့တည်ညောင်းနေတဲ့ပုဂ္ဂိုလ်ပြောတာဟုတ်လားတိုက်ခါတမျိုးမဲ့ခင်ကတမျိုးလို့တော့မထင်ရနဲ့နော်အဲ့တော့အဲ့ဒီလိုပဲသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်လူတန်းစလွာတီတီကိုနင်းနေပတ်မှတ်မယ်နော်ဒီမှာဘုရားရှင်ပြောတဲ့အကြောင်းဒီမဲ့ကအရိယာမဲ့စခန်းကိုရောက်မှသာလဲဒီမဲ့ခင်ရှိပါတယ်ဖြစ်နေတာမဟုတ်ပါမှာဥစ္စံတို့ပန္နံပါကောဒီလောကီမဲ့ခင်တွေမဖြစ်နိုင်ဘူးလားဖြစ်နေတာပဲကုသိုလ်ကောင်းမှုလှုပ်တိုင်းလှုပ်တိုင်းကြည့်ဘာပါလာမှာတော့ပညာပါလာတယ်ဟုတ်လားဝိတ္တမပါဘူးလားပါတာပဲမမဝါစာမပါဘူးလားပါတာပဲမမကမ္မနာမပါဘူးလားပါတယ်မမဇိယံပါဘူးလားပါတယ်ဝိရိယလည်းပါတာတတိလည်းပါတယ်ဧကဂရဆာသမာဓိမပါဘူးလားပါတယ်ဒါတွေကလောကီမဲ့ခင်တွေပဲဥစ္စံတော့မှန်တာပါနော်ဟိုကအခုပြောနေတာကသစ္စာမှာပါလေလောကုတ္တရာမဲ့ခင်နဲ့ပတ်သက်ပြီးတော့ပြောနေတာအဲဒီလောကီမဲ့ခင်နဲ့ပတ်သက်ပြီးတော့ဖယားကဒီမှာဟိုပရိသတ်တွေကိုဟောတဲ့နေရာမှာလူလောကအထင်းမှာအထက်တန်းစွာအောက်တန်းစွာဆိုတာပတ်မှတ်တာကမဲ့ခင်တရားနဲ့ညီညွတ်စွာနေထိုင်တဲ့ပုဂ္ဂိုလ်သည်အထက်တန်းစားတရုတ်တွေကလားတွေရခိုင်နဲ့ဗမာတွေစသည်ပြန်ဒီလိုမသတ်မှတ်ဘူးနော်ပရမတ်ထတရားထဲမှာပတဝါမျိုးစကိုအထက်တန်းစားအောက်တန်းစားလို့သတ်မှတ်လိုက်တာအထက်တန်းစားဆိုတာကလောကီဘဝဘယ်လောက်ပဲရရပရမတ်ထတရားသူကြီးကသတ်မှတ်လိုက်တာကသီလပမာတိပညာဆိုတာသိက္ခာသုံးပါမဲ့ခင်နဲ့ဆိုသီလမဲ့ခင်ပမာတိမဲ့ခင်ပညာမဲ့ခင်ဒီတဲ့အသေးစိတ်ဆိုလို့ရှိရင်ပမာတိတိပမာသင်္ကပ္ပဆိုင်သောမဂ္ဂင်တရားတွေနဲ့ဘဝမှာအသက်ရှင်နေတဲ့ပုဂ္ဂိုလ်မျိုးတိအထက်တန်းစားအဲ့ဒီမဂ္ဂင်တရားနဲ့မညီဘူးဆိုလို့ရှိရင်ပါလေအထက်တန်းစားမသတ်မှတ်ဘူးဇန်နေဇန်မြတ်ဆိုတာဒီဘက်နေပြီမှာရှိတယ်ပရမတ္ထနေပြီမှာမရှိဘူးနော်အဲ့တော့ဘာဖြစ်လို့သီလသမာဓိပညာမဂ္ဂင်တရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုသာနေရင်အထက်တန်းစားလို့သတ်မှတ်ရတာလဲဆိုလို့ရှိရင်အဲ့ဒီမဂ္ဂင်တရားဖြင့်ပဲပတ္တဝါတွေပါလေကိလေသာမှစင်ကြရတယ်အပေဒုက္ခတိမှလွတ်မြောက်တဲ့စာလေဒီမဂ္ဂင်လမ်းကြောင်းအတိုင်းသွားနေတဲ့ပုဂ္ဂိုလ်မှသာပါလေအပေဒုက္ခတိလမ်းတော့မရောက်ဘူးမဂ္ဂင်လမ်းကြောင်းလွဲသွားပြီဆိုလို့ရှိရင်ဘာဖြစ်သမှာတော့အပေဒုက္ခတိတော့ရောက်သွားနိုင်တယ်။ဒါကြောင့်မဂ္ဂင်တရားရှင်းမျိုးဖြင့်ဘဝမှာအသက်ရှင်နေတဲ့ပုဂ္ဂိုလ်မျိုးကမှအထက်တန်းစားဖရာဟောတာတဲ့ပြောပြမယ်။ကာမဝိဇ္ဇာစာတမ္မောစာသီလံဇီဝိတမုဒ္ဓမံဧတေနမိဇ္ဇသုစံတိနဂဝတေနဒနေနဝါဘယ်မှာပါတော့အနာထမိတိကောဝါရသုတ်တန်ထဲမှာပြောရင်ပြောရင်ပြောရှင်းလာတယ်။ဒီမှာအပိဓမ္မာတက်တက်ပဲဖြစ်နေလို့အမှန်ကဥစဉ်ဟောရှင်တာကသုတ်တန်ဒေသနာများကိုအဘိဓမ္မာရှုထောင့်ကနေပြီးတော့လေ့လာသုံးသိုက်ရှင်းဆိုတဲ့ပုံစံမျိုးနဲ့ဟောရရင်ပေါ်တော့ကောင်းအောင်ပါဟုတ်လားအဲ့ဒါကြာတနေ့တသုံးထောင့်နဲ့ဆိုတော့သုတ်တန်ပေါင်း2000ဆိုတော့ဥစဉ်အသက်နဲ့မမိကြပါဘူးနောက်မှပွင့်တရားဝေဝတ်တော့ဟောလို့ကောင်းမှာမဟုတ်တော့ဘူးနော်အဲ့လိုသွားလိုက်ရသိကောင်းပါအခုကြည့်ဖရဟောရတာကာမဝိဇ္ဇသတ္တမောစသီလံဇီဝိတမုဒ္ဓမဧတေနမိစ္ဆာသုစံတိနဂွတ်တေနတနေနဝဘိကဝေပရိသတ်၄ပါးရှိသောရှင်သမီးတို့တော်ကေလောက၌ဝိဇ္ဇာစာမာမဒိဋ္ဌိမာမသင်္ကပ္ပလို့ဆိုတဲ့ပညာမဲ့ခင်တရားနှစ်ပါးသီလကောဓမ္မောစမာမဝါယမမာမသတိမာမသမာဓိလို့ဆိုတဲ့ပမာရိမဲ့ခင်တရားသုံးပါးသီလကောနောက်ကသီလင်းစမာမဝါစမာမကမ္မတာမာမဇီဝဆိုတဲ့သီလမဲ့ခင်တရားသုံးပါးသီလောင်းဧတေဟိဤသီလသမာဓိပညာဆိုတဲ့မဲ့ခင်တရားတို့ဖြင့်ဇီဝိတံအသက်ရှင်မှသာလျက်ဥဒ္ဓမံအမြတ်ဆုံးအထက်တန်းဆုံးပုဂ္ဂိုလ်သတ္တဝါမြည်ဘာကြောင့်လဲကွတ္တေနဝါမိမိနဲ့အမျိုးအနွယ်ဆိုတဲ့ဂုဏ်ပြတ်၎င်းတဏေနဝါအ ဥစ္စာတိဟုသောဂုံဖြင့်၎င်းနမောဇန္တိကိလေသာနေပေကိုဘယ်လိုနည်းနဲ့မှမလွန်မြောက်နိုင်ပန္ဒရဟောဘက်ကနိဗ္ဗာန်သို့လွန်မြောက်နိုင်သောပုဂ္ဂိုလ်ဆိုတာကသီလသမာဓိပညာမဲ့ခင်တရားဖြင့်ကျင့်ကြံကြိုးကိုအားထုတ်သွားတဲ့ပုဂ္ဂိုလ်သည်သာလျှင်ဒုက္ခတိဘုံဘဝလွန်မြောက်ပြီတော့သုခတိဘုံဘဝဆိုရောင်းလွန်မြောက်နိုင်တယ်ဒါကြောင့်ဘဝတစ်ခုပါလူရယ်လို့ဖြစ်လာပေမဲ့တကယ်အထက်တန်စားတော့သတ်မှတ်ရမှာကဘာတော့သီလသမာဓိပညာဒီမဂ္ဂင်တရားဖြင့်အသက်ရှင်နေတဲ့ပုဂ္ဂိုလ်မျိုးကိုမှမြတ်စွာဘုရားနဲ့ပရမတ်ထတရားကဘာပြောတော့အထက်တန်စားလို့သတ်မှတ်တာဒီတော့ကိုယ့်ကိုယ်ကိုအထက်တန်စားလို့ပရမတ်ထတရားသူကြီးရှိမှလက်တည်လက်မောင်းတန်းပြီးတော့ကျွမ်းဝနိုင်တဲ့အဆင့်ရောက်အောင်ကြိုးစားကြဖို့အတွက်အဓိကပြောနေတာပါနော်ဟိုအားလုံးရှိမှကိုယ်ဟာကိုယ်တက်တန်းစားပါတက်တန်းစားပါဆိုပြီးတော့ဒါကတော့လောကနေပြီကဖြစ်ရှင်ဖြစ်မှာဟုတ်ပရမတ်တရားသူကြီးကအဲ့လိုမသတ်မှတ်ဘူးခွေချက်သတ်မှတ်ကျန်တဲ့ပုဂ္ဂိုလ်ကလက်ချိုးရင်ရတယ်ဟုတ်လားဒီပရမတ်တရားသူကြီးကလက်ချိုးပြီးတော့ငါဒီပွဲပေးပါဆိုပြီးတော့လက်ထုတ်လို့ရလားမရဘူးတခြားနေရာမှာတလက်ထုတ်ရင်ရမယ်နော်သူတို့ကလက်ထုတ်တာကိုကြိုက်ဘူးအမှန်တရားတိုင်းပဲဒါတော့အခုပြောရှင်တာကသစ္စာ၄ပါးဆိုတဲ့တရားထင်းမှာလောကီစိတ်80တပါးလောဘကျင်သော80 50တပါးယုတ်တရား28ပါးစုစုပေါင်းအဲ့ဒီတရားတွေအလုံးကိုပါတင်ကြုံပြီးတော့ပါလေဒုက္ခသစ္စာတဲ့။ဘာဖြစ်လို့ဒုက္ခသစ္စာလဲခေါ်ရတာလဲဆိုရင်ဒီ31ပုံနေနမိတ်ခြေကသူပါလေမထွက်မြောက်နိုင်တဲ့ဘုံသုံးပါးထဲမှာပဲကျင်နေနေရတယ်ပါလေဝတ္တရားတွေဖြစ်ပြီးတော့သူကပါလေဒုက္ခသစ္စာလို့ခေါ်တယ်။လောဘကတော့အဲ့ဒီဒုက္ခသစ္စာရဲ့အကြောင်းဖြစ်တော့သမုဒယသစ္စာနဲ့ယူပါ။နိဗ္ဗာန်ကတော့ပန္တိလက္ခဏာရှိသည့်အတွက်ကြောင့်ပါလေနိရောဓသစ္စာဒီလို3မက်ဆိုင်၄ပါးမှာရှိနေတဲ့မက်ကန်၈ပါးကိုဒါလေမေဃသစ္စာလို့ယူပါမေဃသစ္စာဆိုတာကပဲဒီမက်ဆိုင်လေးပါးသာစေတသိက်ဘယ်နှပါးရှိလဲ38ပါး36ပါးရှိတယ်အဲ့ဒီ36ပါးထင်းမှာမေဃန်10ပါးနှုတ်လိုက်ပညာဝိတ္တသမောသာသမနာသမာဇိဝရိယတိအကကရ10ပါးနှုတ်ရ36ပါးထင်းမှာဘယ်နှပါးကျန်လဲ28ပါးအဲ့ဒီ28ပါးထင်းကမေဃသစ္စာထိုက်တာမထိုက်ဘူးပြီးမှမက်ဆိုင်ပါလားမပါဘူးမက်ဆိုင်လေးပါးမှာရှိနေတဲ့မက်ကန်ကိုပဲပါထိုက်တော့မေဃသစ္စာလို့ခေါ်တာမက်ဆိုင်လေးပါးဒီမေဃသစ္စာနဲ့ပါလားမပါဘူးဒီမက်ဆိုင်လေးပါးနဲ့တို့မက်ကန်၈ပါးကိုနှုတ်မက်ဆိုင်လေးပါးမှာရှိနေတဲ့နောက်ထပ်စေတသိက်28ပါးမက်ဆိုင်လေးပါးကိုအာရမဏဝိဇ္ဇာနာလက္ခဏာအပြင်တပါးတွေပေါင်းနေစုစုပေါင်းဘယ်လောက်ဖြစ်တော့29ပါးအဲ့ဒါဒီသစ္စာဟုသောအရေးအတွက်မှာလွတ်တဲ့ကိုယ်ဆိုင်လေးပါးနဲ့ကိုယ်ဆိုင်လေးပါးနဲ့ရှိနေတဲ့စေတသိက်36ပါးလေသစ္စာမထိုက်ဘူးမက်ဆိုင်လေးပါးနဲ့မက်ဆိုင်ရှင်နေတဲ့စေတဲ့36ပါးမှာလည်းပဲမက်ကတူကို7ပါးနှုတ်ကြာ28ပါးသည်မက်ကသစ္စာမထိုက်ဘူးဒါတွေကိုကောင်းမမြင်အောင်ဒီဟာအခြေခံသဘောတရားနဲ့ပေါင်းကြည့်ပါမဟုတ်စေရင်ကြာတော့လည်းပဲနောက်ဆုံးမှာဥစဉ်တာထပ်ပြုံးမယ်ဒီထဲမှာသစ္စာ၄ပါးဒီလောက်ပဲအကျံပြတ်မှတ်တတ်လိုက်နော်ခရင်အောက်ကအကောင်လုံးဖက်စာတက်တက်ဖြစ်သွားပြီနော်လွေသွားပါပြီအလုံးသိပြီတစ်ခုစီလောက်ခက်ဆိုင်လောက်ပဲဥစဉ်ပြောသွားမယ်အဝဆက်ဖတ်ပါကုသိုလ်ကံနဲ့အကုသိုလ်ကံဘာသာမြန်မာလာနေဒီမှာအကြံပြပြောခဲ့မယ်ဦးဇင်းတော်ဖက်ဝီကြီးမုတ်ပိုင်ခေါ်နဲ့မသုံးသေးပေနဲ့ပန်ခဲ့တဲ့စိုက်ပိုင်ခေါ်နဲ့သုံးရမစင်ကာမစရာကုသကစတမာကုသရှိပါလို့မှတ်လိုက်ရူပစရာကုသကစတာရူပကုသစိုက်၅ပါးလို့မှတ်အရူပစရာကုသကစတာအရူပကုသ၄ပါးလောကရာကုသစရာမက်ဆိုက်၄ပါးဒီလိုပဲမှတ်လိုက်ဒါမဲ့တခြားအခေါ်နဲ့ဝီကြီးမုတ်ပိုင်ခေါ်နဲ့လာတဲ့အခါမှာတော့ဝုဒတိဆိုတဲ့စကလုံးနဲ့ပါဏိပါရမုမရှောင်ကျင်တဲ့ကာမစရာကုသကသူများတဲ့ကိုပတ်ချင်းမှရှောင်ရင်လည်းကုသိုလ်ကံပြောတာသူများဥစ္စာကိုချင်းမှချောင်းချင်းချောင်းဖြစ်တာသိခါဖို့စောက်တည်တဲ့အာရဏတံဝိရတိကုသိုလ်ကံစသည်ဖြင့်ကာမောစနာကုသိုလ်ကံကြားတယ်ဝှချိမောက်ပိုင်ခိုးရနေဆိုရင်ဘယ်လိုမျိုးဖြစ်လာမှာလဲဆေးဝင်ရောဖြစ်လာမယ်ဟုတ်လားခင်ဟိုဘက်ဆက်ဖတ်ပါတော့အဲ့ဒီသဘောပေါက်ပြီသား။ဘာစင်ကုသောကြောင့်ဝိဘက်ဒါကဘယ်လဲအကြောင်းကြောင့်အကျိုးဖြစ်တယ်လို့ပြောတာ။အောက်ဆက်ဖတ်အဲအဲ့ဒါနဲ့နည်းနည်းပြောရမယ်။ကာယကံ3ပါးဝစီကံ4ပါးမနောကံ3ပါး ုသိုလ်ကံလည်းပဲကာမဝဆရာကုသိုလ်ကံကလည်းပဲဒီမှာကာယကံသုံးပါးဝစီကံလည်းမနောကံလေးပါအကုသိုလ်နဲ့ဆိုရင်လည်းပဲကာယကံသုံးပါးဝစီကံလေးပါမနောကံပုံပါဝိကြည်မောက်ပိုင်းစကလုံးအနေနဲ့ဒီမှာထည့်ပြီးတော့ပြောတာနော်ဝိကြည်မောက်ပိုင်းကထည့်မတန်သေးတော့ဒီမှာတစ်ခါတည်းပါသွားမယ်ဘောဆိုဇဝေဇဝဖြစ်တော့မသေးချတဲ့ကာယကံသုံးပါးဆိုတာခန္ဓာကိုယ်ဖြင့်အကုသိုလ်မှုမှာဆိုကျူးလွန်ခဲ့တဲ့အကုသိုလ်ကံပြုတ်ခဲ့ပြီးပါဏာတိပါရသူတက်ကိုပိုက်တာအတ္တိနတာသူမြတ်ဥစ္စာခေါ်တာကာမေသူမိစ္ဆာစာရကာမဂုဏ်နဲ့ပတ်သက်ပြီးတော့ကျူးလွန်ဆိုကားတာလေဒါတွေအလုံးဟာကာယကံ၃ပါးခန္ဓာကိုယ်နဲ့ကျူးလွန်တဲ့အမှုကိစ္စအကုသိုလ်ကံဖက်မှာကြည့်လိုက်ကုသိုလ်ဖက်ကိုပြောနေအောင်ပြီးမှတခါဝစီကံ၄ပါးနဲ့ပတ်သက်ပြီးတော့မူသာဝါဒမဟုတ်မှမပြောဆိုတာပိသုဏဝါစာဂုံတိတဲ့စကားပြောဆိုတာပရုသဝါစာကြိုင်နိုင်တဲ့စကားပြောဆိုတာပိသမ္မပလာပါအနှစ်သာရမရှိတဲ့သစ္စာရှင်ရဲ့စကားမျိုးကိုပြောဆိုတာဒါကတော့နှုတ်နဲ့ဝစီကံနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်နေတဲ့ကံ၄ပါးမနောကံစတာကဘိဇာပြာပါရဘိဇာတည်းကြီးဟာလားဘိဇာဆိုတာသူတော်ဘာဆိုင်တဲ့ပစ္စည်းစည်စိမ်ကိုလောဘရှိရှိပြီးတော့ကြံစည်တွေ့တွေ့နေတာဟုတ်လားဒီကောင်ပန်ဆိုင်တာငါးခါဖြစ်တဲ့ကောင်းလေခြင်းစသည်ဖြင့်ပို့နော်ပြာပါရဆိုတာသူတော်ကိုပျက်စီးစေလိုတဲ့သဘောဘိဇာတည်းကြီးကတော့ထင်ရှားပါတယ်အဲ့ဒီဘိဇာပြာပါရဘိဇာတည်းကြီးဆိုတာကတော့မနောကံထဲမှာဖြစ်ပေါ်တတ်တဲ့သဘောတရားဒီတော့ကာယကံသုံးပါးသည်ပါဏာတိပါရအနိဒနာကမ္မသုဝေသသနာဝဇင်ကံလေးပါးသည်မရောပုသဝါဒပိသုဏဝါစာပုသဝါစာသမ္ပပလပမနောကံသုံးပါးကအဘိစ္စာပြပါရမစ္ဆာတိဒါအကုသိုလ်ဖက်အနေနဲ့တွေ့သွားတာကုသိုလ်ဖက်ကဆိုလို့ရှိရင်ပါဏာတိပါရအမှုမှရှောင်ကျဉ်ကြောင်းဖြစ်သောတိခါဘုကိုစောက်တည်ခြင်းသည်ကာယကံကုသိုလ်တပါကာယကံကုသိုလ်ကံတပါသူမြတ်ဥစ္စာကိုခေါ်ခြင်းမှရှောင်ကျဉ်ကြောင်းဖြစ်သောတိခါဘုကိုလုံချုံစွာစောက်တည်ခြင်းသည်လေကာယကံကုသိုလ်ကာမေသူမစ္ဆာစရာအမှုဘောဝိဇ္ဇာရှောင်ကျဉ်ကြောင်းဖြစ်သောတိခါဘုကိုခံယူဆောက်တည်ထားတာသည်ကာယကံကုသိုလ်ကာယကံကုသိုလ်ပဲမျိုးရတာလေးပုံပါဟုတ်ပြီဝစီကံနဲ့ပတ်သက်ပြီးတော့မောမမလင်ညာပြောဆိုခြင်းမှာရှောင်ကျဉ်ကြောင်းဖြစ်သောတိခါဘုကိုလုံညာဆောက်တည်ခြင်းသည်လေဝစီကံဟုတ်လားပိတုနာဝါစာမှုရှောင်ကျဉ်ခြင်းဒီလိုပဲသွားကြရတာနော်ပမ္မပလာမချံပုဒ္ဒဝါစာမှာရှောင်ကျဉ်ဝစီကံအတွက်ကုသိုလ်ပဲမျိုးပြည့်မှာလေးပါနောက်အဘိဇ္ဇာမဖြစ်အောင်ကြံစည်တွေ့တို့ရှင်ပြာပါဒမဖြစ်အောင်ကြံစည်တွေ့တို့ရှင်မိစ္ဆာဒိဋ္ဌိမဖြစ်အောင်ကြံစည်တို့ရှင်ပါဠိတို့ဆိုင်အနာဘိဇာအပြာပါဒမမဒိဋ္ဌိဘောကကုကုအကုသိုလ်ဘက်မှာအဘိဇာပြာပါဒမိစ္ဆာဒိဋ္ဌိကုသိုလ်နည်းနဲ့ဆိုရင်အနာဘိဇာအပြာပါဒမမဒိဋ္ဌိအဲ့ဒါကိုမသိခဲ့ဘူးဆိုရင်ကာယကံဝစီကံမနောကံသုံးပါးတည်းမှာပါပြောနေမှာမသိဘူးကြည့်ရအောင်ကိုယ့်ဟာကိုယ်အသားလေးတိုးထားလို့မရဘူးလားကာယကံသုံးပါးစတာပါဠိပါဒမှာရှောင်ကျဉ်ခြင်းစသည်၃ပါးဝစီကံ၄ပါးစတာမုသာဝါဒမှာရှောင်ကျဉ်ခြင်းစသည်၄ပါးမနောကံသုံးပါးစာအပိစာမဖြစ်အောင်ကြံစည်တွေ့တို့ရှင်စသည်၃ပါးရပြီနော်အဲ့ဒါလေးတော့သဘောပေါက်အောင်နေနဲ့လိုက်ထိုင်ဖို့ပြတယ်ပြီးမှပေါင်းရင်ကာယကံသုံးပါးဝစီကံ၄ပါးမနောကံ၃ပါးဆိုတဲ့ဒီဝရတိနဲ့ပတ်သက်ပြီးတော့ကာမစကုသိုလ်က၁၀ပါးကိုဆက်ပြီးဖတ်လိုက်ပါထို၁၀ပါးကိုအဲကောင်းသားစတာသူအကျင့်စနာစရိုက်နာစရိုက်စနာအကျင့်သူစနာကောင်းတယ်ကောင်းတဲ့အကျင့်ပင်မျိုးလို့ခေါ်တော့စင်မျိုးသူများတဲ့ကိုတရှင်းမှချုံကျင်တာဒါကောင်းသောအကျင့်တခုသူများစားခွေးချင်းမှချုံကျင်တာကောင်းသောအကျင့်တခုစသည်ဖြင့်ကောင်းတဲ့အကျင့်ပင်မျိုးရှိတော့စင်မျိုးအဲ့ဒီစင်မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်တာပဲအောက်ဆက်ဖတ်ပါကုသိုလ်ဟူသည်မျိုးကိုကာမဝစတာကုသိုလ်ကံ၁၀မျိုးလို့ခေါ်သလိုကုသလကမ္မပရတရား၁၀ပါးလို့လည်းခေါ်တယ်ကုသိုလ်ရတဲ့ဘုရားအလုတ်လုတ်တဲ့အရှင်ခါကလာတုန်းကလည်းပဲအပြစ်ကင်းတဲ့အလုတ်ဖြစ်ရမယ်အကျိုးပေးတော့လည်းပဲကောင်းကျိုးကိုပဲပေးရမယ်လုတ်တုန်းကလည်းအပြစ်မရှိအကျိုးပေးတော့လည်းပဲကောင်းသောအကျိုးကိုပေးတာကိုဘာလို့ခေါ်လဲကုသိုလ်ဒါပဲပြောတာအဲ့ဒီအရာတွေကသူပြည်နိုင်ပြည်သူဂရိဘုံဘဝသို့ရောက်စေတတ်သောကုသိုလ်ပင်မျိုးရှိတော့၁၀မျိုးရှိတယ်အဲ့ဒီကုသိုလ်စင်မျိုးဆိုတာအခုဒီကသူများတဲ့ကိုတိုက်ရှင်းမှာရှောင်ခြင်းညာစတော့ဒီတိုက်ခါပုတ်ဒီအာလုံကိုသူစရိုက်အကျင့်မျိုးကိုကျင့်ကြံကြိုးကိုအားထုတ်တဲ့ပုဂ္ဂိုလ်သည်အပေတုဂတိတို့မသွားဘူးလူပြင်းနတ်ပြေတို့ရောက်တယ်လူပြင်းနတ်ပြေတို့ရောက်ကြောင်းလမ်းမကောင်းဖြစ်သည့်အတွက်ကြောင့်ဒီတရားစင်မျိုးကိုကုသလကာမပဋ္ဌာတရားစေပါအောက်ဆက်ဖတ်ပါကုသိုလ်ကံတို့တွင် ဲ့ဒါကိုဘုရားရှင်ကရထနိဒာတုံးမှာဟောတယ်ကုသိုလ်ကံ3မျိုးသူများတဲ့ကိုသတ်မှုမှာရှောင်ကျင်တဲ့စသောကာယကံမှု3ပါးဝစီကံမှု4ပါးမနောကံမှု3ပါးထဲမှာအနာပိစာအပြပါရသမာဓိချင်းမနောကံ3ပါးထဲမှာဘာအရေးကြီးဆုံးဘာကအဓိကကြလဲဘာကအရှိကအကြောင်းလဲဆိုရင်မမာဒိဋ္ဌိဟုတ်လားဘာပြောတာတော့မမာဒိဋ္ဌိခေါ်အယူမှန်မှုရဲ့ကံကံရဲ့အကျိုးကိုယုံကြည်မှုဆိုတဲ့မနောကံမမာဒိဋ္ဌိဆိုတဲ့မနောကံသည်အရေးကြီးဆုံးအခြေခံကြတယ်ပြောပြီးပြီကာမဝဇ္ဇကုသောကဘယ်လိုမျိုးတော့စင်မျိုးရှိတယ်စင်မျိုးတဲ့မှာနောက်ဆုံးဖြစ်သောမနောကံမှာနောက်ဆုံးကဘာတို့တော့မမာဒိဋ္ဌိဟာလားမမာဒိဋ္ဌိဆိုတဲ့ပုတ်တိကာမဝဇ္ဇကုသောကစင်မျိုးအနေနဲ့ပဲကြည်ကြည်မဲခင်ရှိပအနေနဲ့ပဲကြည်ကြည်သူသည်ရထနိဒာသုတ်တံမှာဥပမာပေးထားတာကယထာတွေတခုမှာရှေ့ကခေါင်းကနေတော့စက်ကောင်းတွေနဲ့တူပါတယ်စက်ကောင်းတွေလမ်းမှာမှန်မှန်ကန်ဖြောက်တန့်နေလို့ရှိရနောက်ဟာတွေကပါလဲတွေးမချိုးဘူးဖြောင်းဖြောင်းတန့်တန့်သွားမယ်ခေါင်းတွေကလမ်းလျှော့သွားသေးတဲ့တပြင်နဲ့နောက်ကတွေးတယ်ကတော့မှောက်မှန်လို့ပြောတာတော့ဟုတ်လားအဲ့တော့ကာမဝဆကုသိုလ်ကံ7ပါးထဲမှာကာယကံဝစီကံမနောကံ3ပါး4ပါး3ပါး7ပါးမဲ့ကံ7ပါးထဲမှာလည်းပဲမမာရတိစသည်7ပါးမဲ့ကံ7ပါးအနေနဲ့ပဲပြောပြောဒီပဲကာမဝဆကုသိုလ်ကံ7မျိုးအနေနဲ့ပဲဆိုတာကုသလကမ္မပါရတ္တိယ7ပါးစတဲ့ခေါင်းဆိုင်နဲ့ပဲပြောပြောဒီအထဲမှာအဓိကအရေးကြီးဆုံးခေါင်းဆောင်ဖြစ်တင်တာဘာလို့တော့မမာဒိဋ္ဌိအဲ့ဒီမမာဒိဋ္ဌိတမအရေးကြီးတယ်ပဲမမာဒိဋ္ဌိဆိုတာမမကံကတွေးတတ်ခေါ်တတ်အကြောင်းကျိုးခေါင်းဆောင်ခွင့်ရှင်းစိတ်ပြသိမြင်တတ်တော့မမာဒိဋ္ဌိဆိုတဲ့ပုတ်တိယထာတွေမှာခေါင်းတွေနဲ့တူတယ်အဲ့ဒီမမာဒိဋ္ဌိဥဆောင်နေတဲ့ဖွဲ့စည်းသည်နောက်ကပါလဲလမ်းမှရောက်သွားတာပဲမမာဒိဋ္ဌိဥမဆောင်နိုင်ဘူးဆိုရင်ဘာဖြစ်သွားမှာလဲလမ်းလွဲသွားမယ်ဒါကြောင့်ဒီတရားစေပါတယ်ပါရေးရေးဆောင်မမာဒိဋ္ဌိမမာဒိဋ္ဌိဆိုတဲ့တရားကောင်းရဲ့ပညာဟုတ်လားမမာဒိဋ္ဌိတရားကောင်းရဲ့ပညာပညာစာညာနာပံပြုတ်မှာရှိုင်းလားညာနာဝိပုတ်မှာရှိုင်းလားညာနာပံပြုတ်မှာရှိုင်းတယ်ညာနာပံပြုတ်ဆိုရင်မာကုသောညာနာပံပြုတ်လေးပါမာဝိပဲညာနာပံပြုတ်လေးမာကရိယာညာနာပံပြုတ်လေးပါမေဃောဆိုင်28ပါလောကရာဆိုင်10ပါစုစုပေါင်း58ပါသောစိတ်မှာရှိန်နေတဲ့ပညာကိုဘာလို့ခေါ်တော့မမာရတိမြက်ကရှိမှာဒီတန်းတယ်မမာရတိပညာဆိုတခုတည်းနဲ့မပြီးသေးဘူးစိတ်သက်တည်းကိုပါပေါင်းကိုသိရမယ်ဒါမှခန္ဓာအနာတ္တသစ္စာဝေတဲ့အခါမှာအဲ့တော့ဥစ္စာမန္တမှာဖြစ်ပေါ်နေတာကတော့မေဃလောကရာသာထားလိုက်ဘေထေကလာမှာမာကုတုဟာလာပါဝိပဲမာကရိယာတွေမှာကရိယာတော့မဆိုင်ဘူးဟုတ်မလားအဲ့တော့ဝိပဿနာနဲ့ကြိုတရားသာထားလိုက်ဘေထေကစဉ်းစားမှာတော့မာကုတု၈ပါးထဲမှာညာနာပံပြုတ်ကနုပါတော့၄ပါးပါတယ်အဲ့ဒီမာကုတုညာနာပံပြုတ်စိတ်၄ခုနဲ့ရှိတော့ပညာသည်ဥဇံတော်ဓမ္မပရိသတ်တွေအလုံးနဲ့ဆိုင်သောပမာဒိဋ္ဌိညာပဲဒီပညာ။ဟောဘက်ကမဂ်ကိုပညာနဲ့ယူလို့ရပါမလား။အဲနောက်တရှင်အားထုတ်တဲ့ခါတို့ဒါရင်ဖြစ်ခြင်းဖြစ်လာမှာ။ဟိုလောလောဆယ်ရှိမှဆိုင်နေတာကပါလေ။မာကုသောညာနာတိုင်းမျိုးဆိုင်၄ပါ။အဲဒီမာကုသောညာနာတိုင်းမျိုးဆိုင်၄ပါထဲမှာမှတခါဓမ္မပရိသတ်တွေမမဲဘူး။ဥဇံကိုယ်တိုင်မဲပါဆိုရင်အရှင်ပြညာမှာအဲဒီ၄ပါလုံးနဲ့ရှင်သာပညာသည်ကိုယူရမလားအရှင်ပြအတွက်ပမာဒိဋ္ဌိကိုမယူပါနဲ့ဥစ္စာကတားမြင်ပါလို့ရမှာ။ဘောမနာသာသာကိုညာနာပံပြုအမေခါရိကဆိုတဲ့ပထမဆုံးညာနာပံပြုစိတ်နဲ့ရှင်သောပညာတိတာလည်းငါ့အတွက်သမ္မာဒိဋ္ဌိဖြစ်တယ်။ကိုကိုကြအမျက်ဆုံးယူထားမှာပေါ့။သူများအတွက်မကောင်းတာပေးရှင်ပေးမှာ။ဟုတ်လား။အဲ့တော့ကျန်တဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီလိုလုပ်သွားနော်။တရားသမ္မာဒိဋ္ဌိစတဲ့တရားကောက်လို့ရှင်အဲ့ဒီတောင်မြရမယ်။အဲ့ဒီသမ္မာဒိဋ္ဌိဆိုတဲ့ပုဒ်တိဘောမနာသာဘာကိုညာနာပံပြုအမေခါရိကစိတ်နဲ့ရှင်သောပညာဥသိသောပမာဒိဋ္ဌိမဲ့ကံမျိုးကိုပိုင်းဆိုင်သူမှဥက္ကဋ္ဌဖြစ်တဲ့သဘောပေါက်တယ်နော်ဒီမှာထပ်ကားတာမပြောလို့မရဘူးပရမိတ်ထတရားသူကြီးကနေရာပေးပုံပေးနေတယ်ခန့်ကွက်ပုံတွေကိုပြောပြမယ်ဟုတ်လားပရမိတ်ထတရားသူကြီးရှက်မခဲ့တဲ့အတိုင်းပဲဘုရားရှင်ကဘာလုပ်ခဲ့တော့ရှင်သာရိပုတ္တရာမောက္ကလန်တို့နေရာပေးတာဟုတ်လားဆွေတန်ရုပ်စံမျိုးတန်ရုပ်စံရှေ့တန်တန်ပြီးပေးကြစမ်းဆိုဘုသူပေးရမှာဒေဝရနေရာပေးရမှာပေါ့ဟုတ်လားမပေးခဲ့ဘူးပြောအောင်မယ်ဒီမှာအရှင်မရသေးလို့နောက်မှပဲပြောမယ်ခင်ရှေ့ဆက်သွားမယ်အဲ့တော့ကမ္မန္တကုသကံ7ပါးအနေနဲ့ပဲပြောပြောမာကုဒီဘက်ကမဲ့ကန်10ပါးအနေနဲ့ပဲပြောကုသလကမ္မပရတရားကောင်းစင်နဲ့ပဲပြောပြောဘသူကအတိကကောင်းဆောင်မမာဒိဋ္ဌိကကောင်းဆောင်ယထာတွေမှာဗာနဲ့တူတော့ဆယ်ကောင်းနဲ့တူတယ်ခိုင်အကုသကံကိုဆက်သွားရအောင် အဲထက်ကဟိုသူစရိုက်ဆိုတဲ့အမိကုသလကမ္မပရာစေဝါဆိုတဲ့အမိကောင်းတဲ့ဖက်ကိုသဘောပေါက်ရင်ဒီမဲ့မကောင်းတဲ့အကုသိုလ်ခံလဲသဘောပေါက်ပြီးသားပဲ။ဟောကချောင်ကျင်တာဒီကကျွလွန်တာဒါပဲကွာတာမလား။ချောင်ကျင်ရဲ့ကာယကံဝစီကံမနောကံဒီအလုံးသူစရိုက်ဖြစ်သွားတယ်။မချောင်ကျင်ဘူးကျွလွန်ရင်ပါလေအကုန်လုံးအကုသိုလ်ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံအတိတ်ပြေကြည်ပြောစရာလိုသေးလား။မလိုတော့ဘူး။သဘောပေါက်ပြီးလို့အောက်မေ့တာ။သဘောမပေါက်သေးဘူးဆိုရင်အင်ကြမှာထပ်ဖတ်လိုက်နော်။သဘောပေါက်မသေးချာနဲ့။ကဲအဲ့တော့ကံတရားတွေအကြောင်းတွေကုသိုလ်ကံနဲ့အကုသိုလ်ကံကိုတွဲထားပြီးအလုံးပုဂ္ဂိုလ်တရားဝါးတွေအနေတွေ့ဒီမှာသင်ကျုံပြီးဆိုတာလေဥစ္စံတို့မာမာပုဂ္ဂိုလ်တွေပြောပြီးပြီမိမိတို့လောက်ဆောင်နေတဲ့ကိစ္စဝါးဝါဒီနေ့စဉ်နေတိုင်းမာကုသိုလ်၈ပါးတွေကတမျိုးမျိုးဖြစ်ရင်ဖြစ်မယ်မဖြစ်ဘူးဆိုရင်ပါလေအကုသိုလ်စိတ်စင်တဲ့ပါးတွေကတခုခုဖြစ်မယ်အခုသင်ထားတဲ့ဝိကြီးမုံမဲစကလုံးနဲ့သင်ထားတဲ့အတိုင်းဆိုလို့ရှိရင်ကုသိုလ်ကာယကံကုသိုလ်ဝစီကံကုသိုလ်မနောကံအနေနဲ့ဖြစ်ရင်ဖြစ်မဖြစ်ဘူးဆိုရင်အကုသိုလ်ကာယကံအကုသိုလ်ဝစီကံအကုသိုလ်မနောကံဖြစ်ကုန်ဖြစ်မယ်အဲ့ဒီကုသိုလ်နဲ့အကုသိုလ်တွန်တွဲနေကြတာနော်အဲ့ဒီလကုသိုလ်အကုသိုလ်တွန်တွဲတဲ့အခါမှာဒီကံတရားတွေကဘယ်လိုစီမံပေးတာလဲဆိုတာကိုပရမ33ပုံအနေနဲ့ဘုသူတအနေနဲ့အခုကတော့ဝိသိမောက်ပိုင်းကိုတီးတန့်မထည့်တော့လည်းပဲဒီထဲမှာအကုန်လုံးရေးထားတယ်သဘောပေါက်မပေါက်နားမလည်ဘူးဆိုတာမရှိဘူးခက်ခဲတဲ့စကလုံးတွေကိုပဲဥစဉ်ရှင်းသွားမယ်ကံအလုံးကြီးတူစီရဆက်ပါပါကံဤစီမံခန့်ခွဲမှုလေးပုံသာချမ်းသာကင်းသာပုံများချမ်းသာဒုက္ခမရရှိနိုင်သောပုံများကိုဘာလို့ခေါ်တော့အပေဘောလို့ခေါ်တယ်အဲ့ဒီပေဘောကငရေတရဆန်ပိတအတုရကေဘယ်နှမျိုးတော့လေးမျိုးရှိတယ်အပါယဆိုတဲ့စကလုံးမှာအပါအယအပါအယရှေ့ကပါနဲ့နောက်ကအကိုပေါင်းတဲ့အခါမှာဟိုနေ့ကပြောသလိုအဘိဝန္တာကအာဘိဝန္တာဖြစ်သွားသလိုအပါအယအပါယနှစ်ခုပြန်တာအယဆိုတာချမ်းသာဒုက္ခလို့အဓိပ္ပာယ်ရတယ်ပါဠိမှာအယကိုပုံညပမ္မတာအယရေဘုံရေနာအပကတော်တိအပါယောပုံညပမ္မတာအယကုသိုလ်ကောင်းမှုချမ်းသာဒုက္ခဟုဆိုသောအယမှရေဘုံရေနာမြတ်သောအားဖြင့်အပကတော်ကင်းသောပုံဌာနသည်အပါယောပါယချမ်းသာဒုက္ခကင်းတယ်ချမ်းသာဒုက္ခမရှိတဲ့နေရာဌာနကိုဘာလို့ခေါ်တော့အပေလို့ခေါ်တယ်ဟာအပေလေးဘုံလို့ခေါ်တာအဲ့တော့ဘေးလေးဘုံဆိုတာငရေဘုံချမ်းသာသူကရှာမရတရိုက်ဆံဘုံဆိုတာလည်းသူကရှာမရပိတ္တဘုံဆိုတာလည်းထို့တူပဲအသူရကေဘုံဆိုတာလည်းထို့တူပဲအဲ့ဒီငရေတရိုက်ဆံပိတ္တသူအသူရကေဆိုတဲ့အပေလေးဘုံဒီချမ်းသာသူကရှာမရသည့်အတွက်ကြောင့်ဘာတော့အပေဘုံလို့ခေါ်တယ်ဘာကြောင့်အပေလို့ခေါ်တာလဲဆိုလို့ရှိရင်အပလေလို့အပေခေါ်တယ်လို့မပြောနဲ့အပလေရင်တော့အပေသွားမှာပဲအပမလေးနဲ့နော်ကုသိုလ်ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့လူလေဖြစ်အောင်သာလုပ်ကြကဲအပေလေးဘုံနဲ့ပတ်သက်ပြီးတော့တခုစီဥစဉ်လို့ရှင်းမယ်ဒီမှာတခုတတိထဘောကငရေဘုံတရိုက်ဆံဘုံပိတ္တဘုံအသူရကေဘုံအပေကိုဘယ်ဘုံပတ်မှာတော့လဲဘုံအဲ့ဒီထဲမှာမှတခါငရေအမျိုးအစားတွေအများကြီးရှိတာဘုံဟာလားကဘာကြီးထဲမှာမြန်မာနိုင်ငံဆိုပေမဲ့မြန်မာနိုင်ငံထဲမှာပြည်နေတွေရမျိုးနေတွေရမျိုးမျိုးစားမရှိဘူးလားရှိနေတာပဲအဲ့ဒီလိုပဲငရေဆိုတဲ့နေရာဌာနမှာလေငရေအမျိုးအစားတွေမျိုးမျိုးစားရှိတယ်ငရေပြည်ထဲမှာပြည်နေပေါင်းအသီးသန့်ရှိမျိုးရှိတယ်အဲ့ဒီထဲမှာမှတခါငရေငယ်တွေကအစိုက်စိုက်လောင်းမှာဟုတ်လားအဲ့တော့အဲ့ဒါတွေကတော့ဖတ်သွားရင်လည်းနားလေတဲ့အတိုင်းတာကန္တာအဲ့တော့ဥစဉ်တော့ငရေထဲမှာငရေအကြောင်းပြောမယ်တရိုက်ဆိုင်အကြောင်းပြောပိတ္တအကြောင်းအသူရကေဒီအမိလေးမျိုးလောက်ပဲဥစဉ်ရှင်းသွားမယ်ကြံတဲ့အစိုက်စိုက်ငရေအသေးစားတဲ့အကြီးစားတွေကိုဥစဉ်ထည့်မပြောတော့ဘူးနော်အဲ့တော့ပရမငရေဘုံဆိုတဲ့စကလုံးအောက်မှာစာကြောင်းတစ်ကြောင်းဖတ်လိုက်ပါငရေဘုံဟုတ်ပြီတော်ပြီချမ်းသာဟု၍မြူတစင်းမှမရှိသောပုံဌာနကိုပါလေငရေဘုံလို့ခေါ်တယ်ဟာလားငရေဘုံမိတောင်မိလျံကြီးချင်းမှာပန်တုံးပန်ခဲကြီးကိုတခါတည်းတစ်ဆက်ပြုတ်ထားလိုက်လို့ရှိရင် ကြာတော့ဒီတိုင်းလုံးပန်ကေကြီးကအကုန်ပြုံးတိသွားတာပဲရှိတယ်လူရဲ့အသုံးဆောင်ဘာတစ်ခုမှမဖြစ်လာတယ်လို့ပဲငရဲပုံမှာရောက်ရှိနေကြကုန်သောပန်တုံးပန်ကေနဲ့တူသောတရဝရရဲ့တဏ္ဍာမှာလေဘာကုသိုလ်တရားမှာတိုးပွားခွင့်မရှိဘူးအဲ့ဒီကုသိုလ်သုခကင်းစိတ်တဲ့နေရာဌာနဖြစ်လို့ဒီပုံကိုဘာလဲခေါ်တော့ငရဲပုံဒါကပါဠိစာပေမှာနတ္တိအယောအေထာတိနိရယောအဲ့ဒါအဲ့ဒီငရဲဆိုတဲ့နေရာဌာနနဲ့အယောသုခချမ်းသာဆိုတဲ့ဒုက္ခမျိုးသီနတ္တိတဇောတဇိမမရှိဣတိတို့ကြောင့်နေရယောနေရယမိနေရယောငရေလို့ခေါ်တာချမ်းသာဒုက္ခမရှိတဲ့နေရာဌာနချမ်းသာဆိုတာဘာတစ်ခုမှရှားဝင်လို့မရတဲ့နေရာဌာနမျိုးဘာလို့ခေါ်တော့ငရေပေါ့အဲ့ဒီငရေဒီမှာငရေကြီးပင်ရပ်ပါတော့ရှင်းထားဖတ်ထားလိုက်သဘောကျရင်သွားလို့ရအောင်နော်အဲ့ဒီငရေရှင်းတတ်ပြီးတော့ဟိုဘက်မှာငရေငရေပါတယ်ရှိသေးတယ်နော်အဲ့အဲ့ဒီငရေခါကြော်လိုက်ကြာသွားမယ်ဟုတ်လားစာမျက်နှာစစ်တိတ်ကိုသွားရအောင်ဘုသူတာအနေနဲ့ခုနှစ်ရရောက်တဲ့ခါတော့ဖတ်တာပေါ့အဲ့ဒီမှာတတိထားမှာကဟုတ်လားဘယ်လိုပုံကိုယ်တွေဘယ်လိုနေရာရောက်တတ်လဲဆိုတာကိုအကောင်လုံးပါလိမ့်မယ်နော်အဲ့ဒီမှာဟိုလက်ပင်လိုက်ယူသမားတွေပါတဲ့ဟာတွေနော်အကောင်လုံးနေတီလာပြတ်တဲ့ယဟန်တွေကြာခံရတဲ့ငရေတွေပါလိမ့်မယ်အားလုံးဘုန်းကြီးယဟန်တွေအတွက်ပါအကောင်လုံးပါထားတယ်ကဲဟိုဘက်တရိတ်ဆံပုံဆိုတာတွေ့လားစာမျက်နှာစစ်တက်မှာတွေ့နော်အပင်လဲပုံကအမီလောက်ပဲဥစ္စာရှင်းသွားမယ်ငရဲပုံအမီပြောပြီးပြီချမ်းသာဒုက္ခရှာဖွေရမရတဲ့ပုံကိုဘာလို့ခေါ်တော့ငရဲပုံအဲ့ဒီပုံဌာနရောက်သွားတဲ့ပုံကိုယ်တွေဟာမိပုံထင်းမှာအမျက်နှာဖုတ်ထားတဲ့ပန်တုံးပန်ကေကြီးတော့အမျက်နှာပူကျက်ပြီးတော့နေတယ်လူတွေရဲ့အပေါင်းဆောင်ဘာတစ်ခုမှမဖြစ်ဘူးအဲ့ဒီလိုပဲငရဲပုံရောက်ရှိတဲ့ပုံကိုယ်ကတည်းကကုသိုလ်ဖြစ်ခွင့်ဆိုတာဘာတစ်စက်မှမရှိတော့ဘူးဒါကြောင့်သူ့ကိုဘာလို့ခေါ်တော့ငရဲဒီလောက်စတော့ပြီတရိုက်ဆံပုံနဲ့ပတ်သက်ပြီးတော့ကြည့်ရအောင်ကဲဆာမျက်နှာစစ်တယ်မှာတရိုက်ဆံပုံဖတ်ကြည့်စမ်းပါကောင်းလိုက်တဲ့တိုက်ပြီဖီလာကန်းတော့သွားတဲ့အကြောင်းမရှင်းမရဘူးဒါအဘိဓမ္မာပရမိတ်ထအကြောင်းဖွင့်တယ်အဘိဓမ္မာထာကရာဖွင့်ဆိုတာတဲ့ဆိုတော့ဒီနေရာမသိသဘောကျစရာကောင်းတယ်နော်မောက္ခတရိုက်ဆံဒုတရိုက်ဆံနှစ်ပိုင်းခွဲထားတယ်ပြောမယ်အဲ့တော့တရိုက်ဆံပုံဆိုဒီမှာပုံတိချမရှိဘူးဟုတ်လားခွဲတယ်ဟာလူတွေနဲ့တပုံလေးပဲဟုတ်လားဒါပေမဲ့တရိုက်ဆံပုံတိတာမရှိတာသူတို့ရဲ့ခန္ဓာကိုယ်ကိုပဲနေဘာလို့ခေါ်တာတော့သူတို့တရိုက်ဆံပုံလို့ခေါ်တာနော်အဲ့ဒီလိုပဲ၎င်းတို့ဤတရိုက်ဆံရဲ့စုဝေးတဲ့နေထိုင်ရာဌာနကိုပဲနေဘာလို့ခေါ်တော့တရိုက်ဆံပုံလို့ခေါ်တယ်။ဘာဖြစ်တော့ဒီတရဝါတွေကိုတရိုက်ဆံလို့ခေါ်ရတာလဲဆိုတိရိုက်ဆာနာဆိုတဲ့ပုဂ္ဂိုလ်လား။တိရိုက်ဆာနာမနိုင်ရအပတ်ထောင်းလိုက်ဘာဖြစ်သမှာတော့တိရိုက်ဆာပါဠိစာပေထဲမှာတိရိုက်ဆာနာဆိုတဲ့ပုံရင်ရုပ်ပိလာဘုံကိုဝိဇ္ဇဝစတ္တပြုတ်ပနော်ဂရမစိကံရဖွင့်ရင်တိရောအဇိတာဝဋ္ဌိတာဂဒာတိတိရိုက်ဆာနာဒီမှာတိရည်ဖွင့်တယ်ပြီးမှပရမတ္ထတိရည်တိရောအန်စန္ဒီဝဒန္တိတိရိသနာတိရောဖီလာကံလအဘောတမပိတဲသွားတာမျိုးတိရောဖီလာကံလအန်စိတာကတာဝဒိတာပေါ်တယ်လာတယ်ကြည်ဖွာတာတယ်အဋ္ဌိတော်ကြောင့်တိရိသနာတရိသံဆိုတာဖီလာကံလပေါ်တော့လေဖီလာကံလမျိုးသွားတယ်လူတွေလောအဲ့လိုမဟုတ်ဘူးနော်ကြည်တော်လည်းပါတယ်ဒီလိုပဲသူကအလျားလိုက်ဒီလည်းတက်လာတယ်လူတွေလောမပိတော့ခြင်းတက်လာတာမဟုတ်ဘူးဒါကြောင့်ပါလေတရိသံဖီလာကံလအဲ့ဒါဟာသွားတဲ့အခါမှာလည်းပဲလူတွေတော့မတ်ပြီးတော့ဒီချက်တော့ချက်တော့သွားတာမဟုတ်ဘူးနဲ့သူတို့ကပါလေလေးဖက်ထောက်ပြီးတော့သွားတယ်ဒီလကန်းလာကြီးတော့လည်းပဲလူတွေတော့အထက်ကိုမတ်ပြီးတော့တက်လာတာမဟုတ်ဘူးဒီလိုပဲကန့်ပြီးတော့တက်လာတယ်အဲ့ဒီလိုဖီလာကန်းလာကြီးလာတတ်တဲ့သွားလာတတ်တဲ့သဘောရှိသည့်အတွက်ကြောင့်ဒီတရဝါတွေကိုဘာလို့ခေါ်တာတရိစ္ဆာဒါဖီလာကန်းလာသွားလို့မောရှာတရိစ္ဆာလူထဲမှာလည်းပဲဖီလာကန်းလာသွားနေတဲ့လူတွေကိုလူတရိစ္ဆာလို့ခေါ်တယ်သတိသူပစာအဖြစ်ဟုတ်လားဖီလာကန်းလာသွားနေတယ်ဖီလာကန်းလာစတာတခြားပြောတာမဟုတ်ဘူးဖယားဆိုင်သောအရိယာသူတို့ကောင်းကြီးရှက်မှတ်ထားတဲ့ဟာလားတကယ်ဖြောင်းတန်နေတယ်ပါလေလမ်းကြောင်းစလာရှိတယ်အဲ့ဒီမှန်ကန်သောလမ်းကြောင်းကိုဖြောင်းဖြောင်းတန်တန်မသွားဘဲနဲ့ဟိုဘက်သွေထိုးလိုက်ဒီဘက်သွေထိုးလိုက်တခါတည်းရှေ့တိုးလိုက်နောက်ဆုတ်လိုက်လုံနေတဲ့ပုံကိုမျိုးဟာတရိုက်ဆန်ကဲသောဖြောင်းဖြောင်းဘာလဲဖီလာကန်းလာပြီသွားတည်တော့ညာအဲ့ဒါဘာလို့ခေါ်တော့လူတရိုက်ဆန်လို့သူကဒီလိုသုံးတယ်နော်သူတရိုက်ဆန်မေလိုဟာကမှတကယ်လူအစိုက်လို့ခေါ်လာတယ်ဆိုတော့မနုဿာလူဆိုတဲ့အပိုင်းကိုရောက်တာသိနေမယ်ဒီမှာတိရိစ္ဆာနာပုံမှာဥစဉ်မပြောလို့မရဘူးပြောလို့ပြောကိုပြောရမယ်နော်အဲ့တော့ဖယားဆိုင်သာရိယသူတို့ကောင်းတို့ရဲ့ရှောင်းလိုက်တဲ့လောကုတ္တရာလမ်းကြောင်းပုံမှာလားဆိုမဟုတ်ဘူးလောကီလမ်းကြောင်း31ပုံကမထွက်မရောက်မီကာလအတွင်း31ပုံလောကကြီးထဲမှာ ကျင်းလင်နေတဲ့အခိုက်အတန့်မှာလည်းပဲဥပမာမျိုးနဲ့တစ်ခုဖြစ်စေအသင်းပွဲတစ်ခုဖြစ်စေနိုင်ငံတစ်ခုဖြစ်စေနိုင်ငံရဲ့ကြီးပွားရာကြီးပွားကြောင်းရှမ်းသာရာရှမ်းသာကြောင်းကိုစနိုက်တစ်ခုအနေနဲ့တည်ဆောက်တဲ့အခါမှာမှန်ကန်သောစနိုက်တစ်ခုကိုတည်ဆောက်တဲ့နေရာမှာအဲ့ဒီစနိုက်ကြီးကိုဖြောင်းဖြောင်းတန်းတန်းမသွားဘဲနဲ့အရာရာကြောက်သွေးဝင်ပြီးတော့ဖီလာကန်လာလုံနေတာတွေအလုံးကြီးလူတရက်ဆိုင်ပဲနော်ဒီကအဘိဓမ္မာထာဂရပြန်တာဥဒုစိတ်တာပြောတာမဟုတ်ဘူးဒါတိတော့အင်စိတ်တာဝတိတာကရတိတိတဲ့ဆာနာလူတိုင်းသိတယ်မောက်ကလမှာတိတဲ့ဆာနာဆိုတဲ့ပုဂ္ဂိုလ်ပါတယ်ဟုတ်လားအငေရန်လာတန်ကြည်တန်ပါမဓမ္မစိတ်ကမကြဘူးပဲပြိဝန္တာပုဂ္ဂိုလ်တိုင်းသိတယ်တိရတော်ဆဆာနာဆိုတဲ့နော်တရာစိကန်ကြီးကတကြတရားပြိဝန္တာအဆင့်ရှိတဲ့ဘုန်းကြီးဆိုအလုံးသိတယ်အဲ့တော့တိတော့အင်စိတ်တာကရဝတိတာတိတိတဲ့ဆာနာဆိုတာကဖီလာကန်လာပွားတာလာတာကြီးတော်လည်းပဲဖီလာကန်လာပဲကြီးထွားသွားကြတာအဲ့ဒီပုဂ္ဂိုလ်မျိုးကိုတရိတ်ဆန်မောရှာအဖြစ်အဲ့ဒီလိုတရိတ်ဆန်လိုကဲသောဘဝတစ်ခုမှာကြီးထွားတဲ့နေရာမှာဖြောင်းဖြောင်းတန်းတန်းမှန်မှန်ကန်ကန်လမ်းကြောင်းကိုအကောင်လုံးသိမ့်ကျုံပြီးတော့ညင်ညွှန်းရဲ့လမ်းကြောင်းပေါ်ကမသွားဘဲနဲ့ဖီလာကန်လာဖီလာကန်လာလုံနေတဲ့လူမှန်သမျှကိုတရိတ်ဆန်ကဲသောဖီလာကန်လာပဲသွားနေသည်တို့ကြောင့်သူကဘာလဲသတိသူဝစာအားဖြင့်ဘာလို့ခေါ်တော့တရိတ်ဆန်လို့ခေါ်ရတယ်လူတရိတ်ဆန်ကိုအဲ့ဒါကြားတဲ့အခါလူတရိတ်ဆန်ထင်မှာကိုမပါဖို့အရေးကြီးတယ်နော်မဟုတ်စင်လူတရိတ်ဆန်နဲ့ပါလာပြီဆိုအဲ့ဒီနိုင်ငံဘယ်တော့မှဟိုမြန်မြန်ဆန်ဆန်မရောက်တော့ဘူးဒီလိုပဲဝိလေကြောင့်ပိုင်းနဲ့သွားနေအောင်ပါနော်အဲ့ဒါလေးကိုလေလာပြီးပြောရှင်လို့ဒီမှာပြောရှင်လို့ဒီအကြောင်းရတယ်မပြောလို့လည်းမရတော့ဘူးကဲအဲ့တော့သူတိုက်ဆံကန္တာဒီလောက်နဲ့ပဲထားခဲ့တာကောင်းပြီထင်တယ်ဥပဇာဆိုတဲ့စကားလုံးကိုပြောနော်ပါဠိစာပေထိမှာဥစဉ်ပြောပြမယ်ဥပဇာမျိုးစာစစ်တပတ်ရှိတယ်ဒီမှာအရှင်လေးကြံပါသေးတယ်ဒီနေ့ကနောက်ဆုံးရှင်မှာဘာမှရှိတော့မလားတရားပွဲလည်းမရှိတော့မလားခွ6နှစ်လောက်တော့သွားမှာပါနော်အဲ့လောက်တော့ရှိပြီးသွား6နှစ်6နှစ်ခွဲ့ပေါ့နော်မတရားပြီးတော့နားလေးရပါတယ်ရှားတော်ဒီမကြမ်းမိုက်တဲ့သွားလို့လာလို့မြိုက်ရတယ်ဒီတော့ဥစဉ်ပြောစီရန်နေနဲ့ကြံသေးတယ်ပြောစီရန်နေနဲ့ကြံသေးတယ်ဘေးကဘေးရောက်သွားမှမသိဘူးဟမ်ဒူတရိုက်ဆန်ဟုတ်လားဥပဇာ7ပါဟုတ်ပြီဒူတရိုက်ဆန်ကထွက်သွားတဲ့ဥပဇာ7ပါဥပဇာ7ပါဆိုပေမဲ့တကယ်ကြတဲ့က7တပါးနော်ဥစဉ်တော့စကားလုံးထဲမှာမြန်မာစကားထဲမှာတကယ်မောက်ချတဲ့ရဲ့အဖြစ်သုံးဆွေရတဲ့စကားလုံးဆိုတာတခုရှိတယ်။တင်စားပြီးတော့ပြောဆိုနေရတဲ့စကားလုံးဆိုတာရှိတယ်။လောကဝါဟာရပညာကပြောဆိုဆိုင်မှန်တော်လေးပဲမောက်ချမမှန်တဲ့စကားလုံးရှိတယ်နော်။ဒီတော့မြန်မာစကားနဲ့ရှင်းရမယ်ပါဠိနဲ့ရှင်းမှရမယ်။လူတွေကနေဆိုင်နေတဲ့စာသားဖို့အတွက်ချက်ပြုတ်တဲ့နေရာမှာဆန်ချက်တယ်လို့မပြောဘူး။ဘာချက်လို့ပြောတော့သမင်းချက်တယ်။တကယ်ချက်တာကဆန်ကိုချက်တာလား။သမင်းချက်ကချက်တာလားဆန်ကိုချက်တာအဲကောင်ငါပိုက်စာလို့ကဆန်ချက်လိုက်စမ်းပါလို့ဘာမှမပြောဘူးငါပိုက်စာလို့ကဘယ်လိုပြောတော့သမင်းချက်လိုက်စမ်းပါဟုတ်လားပရိသမာနော်သမင်းဆိုတဲ့စကလုံးတီဒီကန်ကသမင်းစားပါဆိုရင်ဒါမုတ်ရှာစကားသမင်းဆိုတာစားလို့ရတာပဲတည့်ရဲ့လူသားတွေအတွက်သမင်းချက်ပါဆိုတော့ကြက်ပြီးသားသမင်းချက်စရာမလိုဘူးနင်းနေအေးနေလဲနှွှဲလိုက်ရင်ဝင်ရှိလို့ဒါဟုတ်လားနောက်ကသမင်းချက်ပါချက်ချက်ချက်တယ်ဆိုတာကကရိယာပဲသမင်းကကံပုတ်ပဲဟုတ်လားဘာကိုချက်တာလဲသမင်းချက်တယ်သမင်းကိုချက်ဒီလိုပြောတာအဲ့ဒီနောက်ကချက်ချင်းဆိုတဲ့ကရိယာစကလုံးမှာပဲသမင်းဆိုတဲ့စကလုံးသည်သူကြီးတက်တက်ဆိုရင်ဒါမဟုတ်ရှာပဲသမင်းကသမင်းပဲသူတန်းသိတယ်ချက်ပါဆိုတဲ့စကလုံးကိုတွဲတဲ့ဒီနဲ့တပြိုင်နဲ့ဒါသမင်းကိုချက်ခိုင်းတာမဟုတ်ဘူးအခန့်ခံတဲ့ပုဂ္ဂိုလ်ကဘာသိတော့ဆန်ကိုချက်ခိုင်းတာဆန်ကိုပဲချက်တာဒါပေမဲ့ဆန်ချက်ပါလို့မပြောဘူးဒီတော့သမင်းနဲ့ဆန်ပါကြည့်ထမဲသည်ဆံကြောင်းဖြစ်ပါလားဆံမရှိရင်ထမဲဖြစ်ပါမလားမဖြစ်ဘူးဒါကြောင့်ဆံသည်အကြောင်းထမဲသည်အကျိုးအကြောင်းဖြစ်သောဆံအပေါ်မှာထမဲတည်းဟူသောအကျိုးတရားကိုတင်စားပြီးတော့ထမဲချက်ပါလို့ပြောဆိုနေရတာဒါနဲ့ပါဠိစာပေနဲ့ဆိုကာရဏတနာမှာဖလာမိဥစ္စာရောဝါဟာရောကာရဏဥစ္စာရောအကြောင်းအမည်ကိုအကျိုးမှာတင်စားပြီးဆိုခြင်းသည်ကာရဏဥစ္စာတရာဤထမဲချက်ပါဆိုတဲ့စကားလုံးမှာထမဲတည်းဟူသောအကျိုးတရားကိုအပေါ်မှာဆံတည်းဟူသောအကြောင်းတရားကိုတင်စားပြီးတော့ဆိုထားသည့်အတွက်ကြောင့်ဒါပါလေဖလူပဇာလို့ခေါ်တာမောရှာစကားမဟုတ်ဘူးเนาะပါဠိစာပေမှာလေးပဲထို့တူပဲပြောပြမယ်ရှင်းပြပေးမယ်ဥစဉ်ပါဠိလို့မသင်ရပေမယ့်ဒီပရိသတ်ပါဠိလို့သင်လို့ရပြီအစံတန်အမှန်နဲ့မြင်သွားပြီဆိုတာကိုသိတယ်စံကူပရိသတ်ကညာကောင်းတယ်ဆိုတာဒီတော့ဥစဉ်ပြောပြမယ်စက္ခုနာရူပံပတ္တိမျက်စိဖြင့်အစံကိုမြင်တယ်သောတေနပတ္တံသူနာတိနာဖြင့်အပံကိုကြားတယ်ဂာနေနခန္ဓာဂាយတိနှာခေါင်းဖြင့်အနံ့ကိုနှမ်းရှုတယ်ဇင်ဝါယရပံပယတိရှာဖြင့်အရတာကိုတရက်တယ်ခံစားတယ်။ကာယနာဖောတတ်မှာပုသတိခန္ဓာကိုယ်ဖြင့်ဖောတတ်ပါရင်ကိုတွေ့ကြည့်တယ်။ဒီဝကြ၅ခုလေးကိုပဲဥစဉ်ပြောရအောင်နော်။ရှင်းလို့ရပြီ။ပ ါဠိစာပေထဲမှာစက္ခုသောတဂါနဇင်ဝါကာယဆိုတဲ့အမည်ဒီပါမန်ပုဂ္ဂိုလ်တို့အတွက်သဘောမပေါက်ဘူးလေဒီပရိသတ်သဘောပေါက်ပြီသားရုပ်ပိုင်းကိုတိုင်ခဲ့ပြီစက္ခုသောတဂါနဇင်ဝါကာယဆိုတာစက္ခုပဒါရသောတပဒါရဂါနပဒါရဇင်ဝါသကာယပဒါရရုပ်ရဲ့အမည်လားနာမ်ရဲ့အမည်လားရုပ်ရဲ့အမည်သဘောပေါက်ပြီနော်ဒါဒီဘက်ကိုလည်းပဲရှင်းရတော့မယ်ဝိပဿနာဉာဏ်နဲ့တဲ့တဲ့နေရာမှာလေမောရှာစကားဥပ္ပဇာစကားနှစ်မျိုးရှိတယ်တရားဥပ္ပဇာစကားကိုပါသုံးဖို့သုံးနေလေးကိုပြောပြမယ်ဒါတော့စက္ခုသောတာကာနာဇင်ဝါကာယဆိုတာစက္ခုပတာရသောတာပတာကာနာပတာဇင်ဝါပတာကာယပတာရယုတ်ယုတ်တရားကိုအရာကောင်းရသည့်အတွက်ကြောင့်စက္ခုသောတာကာနာဇင်ဝါကာယဆိုတဲ့ပါဠိစကားလုံးနဲ့အလုံးဟာယုတ်ရဲ့အမိလားနာမ်ရဲ့အမိလားယုတ်ရဲ့အမိကဲအဲ့လောက်တော့သိပြီပါဠိဝါကျစီကွန်လိုက်တယ်စက္ခုနာရူပံပတ္တိစက္ခုနာစက္ခုဖြင့်မျက်စိဖြင့်ရူပံအဆင့်ကိုပတ္တိမြင်တယ်မျက်စိဖြင့်အဆင့်ကိုမြင်တဲ့ဆဲမှာအဆင့်ကိုမြင်ခြင်းဆိုတဲ့ကရိယာမဖက်စက္ခုဆိုတဲ့ပါဠိတစ်ခုတက်တဲ့ဒီစက္ခုပတာရယုတ်ပဲအရာကောင်းရတယ်။ရူပံပတ္တိအဆင့်ကိုမြင်တယ်ဆိုခါမယ်ယုတ်ကအဆင့်ကိုမမြင်ဘူး။အဲ့ဒီစက္ခုပတာရဘုံမှာမိတွေ့နေတဲ့စက္ခုဉဏ်စိတ်ကသာမြင်တာ။ဒါကြောင့်ရူပံပတ္တိဆိုတဲ့ကရိယာမဖက်အဆင့်ကိုမြင်ခြင်းဆိုတဲ့ကရိယာမဖက်ဘူးဆိုရင်စက္ခုဆိုတဲ့အမိသောတာဆိုတဲ့အမိတရားယုတ်တရားရဲ့အမိ။ဒါမဲ့ယုတ်တရားကအဆင့်ကိုမြင်တတ်တဲ့တတ္တိမရှိဘူး။ယုတ်တရားအပေါ်မှာမိတွေ့နေတဲ့စက္ခုဝိညာဉ်စိတ်ကပါလျင်ရုပ်ကိုပါလေအဆိုင်ရူပါလေကိုမြင်တယ်ဒါကြောင့်စက္ကုနာမျက်စိဖြင့်ရူပါရူပါယုံကိုပတ္တိမြင်တယ်ဆိုတဲ့နေရာမှာစက္ကုနာမျက်စိနဲ့မိတွေ့နေသောစက္ကုညာစိတ်ဖြင့်ရူပါရူပါယုံကိုပတ္တိမြင်တယ်ဒါမဲ့ပါဠိတော်မှာစက္ကုညာနေနာရူပါပတ္တိလို့မရေးဘူးစက္ကုနာရူပါပတ္တိမျက်စိဖြင့်အဆိုင်ကိုမြင်တယ်စိတ်ကဒီမျက်စိကမြင်တာမဟုတ်ဘူးအဲ့ဒီမျက်စိစပေါ်မှာမိတွေ့နေတဲ့စက္ကုညာစိတ်ကလေးကပါလျင်ပါလေရူပါယုံကိုမြင်တာဒါကမောရှာစကားလို့ခေါ်လားဥဇာစကားလို့ခေါ်လားဥပဇာစကားပါဠိထဲမှာဥဇာစရာအများကြီးဒီတိုင်းပါတယ်ဟုတ်လားဥပမာဒါတွေကဥစ္စာကဌာနုပဇာကိုပြောတာပေါ့စက္ကုပတာရဒီဟုသောဌာနဖြင့်မျက်စိဒီဟုအဲစက္ကုညာစိတ်ဒီဟုသောဌာနီကိုမှတ်ရစက္ကုပတာရဒီဟုသောတရားဌာနကိုဆိုသဖြင့်စက္ကုညာစိတ်ဒီဟုသောဌာနီကိုလည်းရသည်တော်ဒီဥပဇာမျိုးကိုဌာနုပဇာလို့ခေါ်တယ်ပါဠိစာပေထဲမှာဒါကိုဌာနသာနာမှာဌာနမျိုးဥဇာရောဝါရောဌာနုပဇာရောစက္ကုပတာရရူပါရောအာတောကမနတိကာရစတဲ့အကြောင်းတရား၄ပါးတက်ဆိုင်မှာပါလိမ့်ဘာဖြစ်တော့စက္ကုညာစိတ်ဖြစ်တယ်ဒါကြနေနေကြေဝမ်းသွားတယ်ပရိသတ်နဲ့လိမ့်လို့ညီတို့ဖြစ်တာလောက်ပဲဆက်ပြန်ပြောမယ်နော်မျက်စိချွေးသွားမှဆိုလို့ကြံတဲ့နေရာဌာနမှာလေချို့တူပဲအနည်းအများနဲ့သုံးရမယ့်နေရာမှာအများအကုန်လုံးမပေါ်ပြပေးနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တူတရားကိုပေါ်ပြတာကပဒါနနေဧကရေသူပဇာလို့ခေါ်တယ်ဥပမာနိုင်ငံတော်ကြီးကပုဂ္ဂိုလ်တရားဟာဆရာတော်တစ်ပါးကိုလာဖူးတယ်ဆိုဟာလားဘယ်သူကလာဖူးတယ်လို့ဒါသုံးတယ်ဒါပေမဲ့ယာထူးကြည့်လေပေါ်ပြီးတော့ကြောက်လန့်ကြတယ်လုံချုံမှုရေကိုပေါ်ပြီးတော့ရှာတယ်တဦးတယောက်တည်းဘယ်တော့မှမလာရေးဘူးဟုတ်လားအနည်းဆုံးသူ့ရဲ့ကိုရံတော်လေးတွေကတော့အတိုင်းတာတစ်ခုအနေနဲ့အချမ်းရံပရိသတ်တွေပါမှာပါဠိစာပေထဲမှာဘာနဲ့ပြရလဲဆိုရာဇာအဂစ်တီရာဇာစတာတော့သိတယ်မလားရာဇာစတာမင်းအဂစ်တီဆိုတာလာတာမင်းတပါးကြွလာတယ်မင်းကြီးတပါးဘယံကြီးတပါးဟာလားသမရကြီးတစုကြွလာတယ်ဆိုတာဆိုတယောက်တည်းဘယ်တော့မှမလာဘူးဟုတ်လားသူ့မှာအချမ်းရံပရိသတ်မပါဘူးလားပါတယ်ဒါပဲမဲ့ပါဠိစာပေထဲမှာရာဇာအဂစ်တီဒါပဲသုံးတယ်။မင်းကြီးကနောက်ကနေပြီးတော့အပရိသတ်ပေါင်း2000နဲ့အတူလာတယ်လို့စာမှာမရေးဘူး။အာဘူးလာတယ်။အိုဘားမလာတယ်။ဟုတ်လား။ဒေါ်အောင်ဆန်းစုကြီးလာတယ်။ဟုတ်လား။မြန်မာနိုင်ငံဘိုးချုပ်ကြီးလာတယ်စသည်ဖြင့်ဒီလိုပဲချောက်ပြီးတော့မှရေးနေကြတာ။ကဲအဲ့လိုသုံးတော်လေသူတို့တယောက်နဲ့လာတာဟုတ်လား။မဟုတ်ဘူး။ဒီတော့စာပေထဲမှာတော့ရာဇာအဂစ်တီမင်းလာတယ်ဆိုရင်မင်းတယောက်တည်းမဟုတ်ဘူး။မင်းရဲ့အနီးနားမှာမူးမှချွေရန်လို့ပြောမူးတဲ့လူတွေရောမမူးတဲ့လူတွေအကောင်ပါတယ်မတလူတွေကမမနိုင်တဲ့လူတွေကအကုန်လုံးပါတယ်နော်ဒါပေမဲ့နောက်ကပုဂ္ဂိုလ်ထင်ရှားရလားမထင်ရှားဘူးထင်ရှားတဲ့ပုဂ္ဂိုလ်တူတရားကိုခေါ်ထားတာဒါကိုပြဋ္ဌာန်းတော့ဘယင်မဲမြတ်ကိုတူဦးကသတ်မှတ်ပြီးဆိုတော်လဲမပြဋ္ဌာန်းတော့မူးမှချွင်ရအလုံးတွေလေသူ့နောက်မှာပါလာတိတို့ကြောင့်ဒါလည်းဥပဇာစကားဘာဥပဇာကြားလဲဧကရေသူဥပဇာဖြစ်သွားတယ်နော်အဲ့တော့ဥပဇာစေတပါဆိုတာဓမ္မစီရမှာပဲပို့ချတယ်အငေရန်အလတန်ကြီးတယ်မပါဘူးမပါတော့ဒီကန္နာသာလေးထားလိုက်ဒါဥပဇာကန္နာပြောရှင်လို့ဘာနဲ့ဆက်ဆက်ပြီးတော့ပြောထားတယ်တရိတ်ဆန်ဆိုတဲ့စကားလုံးမှာလည်းပဲတတိယဥပဇာလို့ခေါ်တယ်နော်ကိုနေအစနေကတိဟောကယတိရှင်သိတရှင်ဆိုတာနဲ့ပတ်သက်ပြောခဲ့ပြီနော်အဲ့ဒီပုံစံအတိုင်းပဲလူမာတရိတ်ဆန်ကဲတော့မကန်တော့လမ်းကြောင်းမကန်တော့ပိုင်းနိုင်တော့သွားတဲ့နေရာမှာဖြောင်းဖြောင်းတန်တန်မသွားဘဲနဲ့အကြောက်တရားလွန်ကဲလို့ပဲဖြစ်စေဟာလားဖြောင်းဖြောင်းတန်တန်မသွားရေးဘဲနဲ့ဟိုကွက်ဒီကောက်ရှောင်းလိမ်ပြီးတော့ခံနေတဲ့ဟာဒီမှန်သမျှဒီတရိတ်ဆန်ကဲတော့ဗာလဲဖီလာကန့်လာပဲအဲ့လိုသွားနေသည့်အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်မျိုးသည်ဗာတရိဆာနော်လူတရိဆာလို့ခေါ်တယ်ဒါကိုတိရောအန်စိတာကတာဝတိတာတိတိရိဆာနာ တိရောအစံတီတီတိရေသာနာတိရတော်ဆာသာနာအဘိဓမ္မာထာရတိရတဲ့တပြည့်ညင်ဖွင့်ကြတယ်အဲ့ဒီစာတန်းကိုဖတ်ပြရှင်းတော့ပါနော်ကဲနောက်တစ်ခုသွားရအောင်